တဲ့လပိုင်းကသမရဦးသိန်းစိန်လက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်တဲ့မော်တော်ယာဉ်ဥပဒေသစ်ထွက်ပေါ်လာပါတယ်။ဒီဥပဒေနဲ့ပတ်သက်ပြီးရပ်ပေါင်း90အတွင်းဤဥပဒေထုတ်ပြန်ရမှာဖြစ်တယ်လို့အဲ့ဒီထဲမှာကားတင်သွင်းရောင်းဝယ်ခွင့်နဲ့ဆိုင်တဲ့စီကံသတ်မှတ်ချက်တွေပါဝင်လာမှာဖြစ်ပါတယ်။အဲ့ဒီသတ်မှတ်ချက်တွေထဲမှာလက်ရှိမြန်မာနိုင်ငံရဲ့လက်ရကတ်မုံးစနစ်နဲ့ကိုက်ညီတဲ့ဘယ်ကိုင်းကားတွေကိုပဲတင်သွင်းရောင်းချခွင့်ပေးတော့မယ်ဆိုတဲ့သတင်းလည်းထွက်ပေါ်နေပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးစိုးရိမ်ပူပန်နေကြသူတွေကတော့ဂျပန်တပတ်ရဲ့ကားတင်သွင်းရောင်းဝယ်နေကြသူတွေလိုင်စင်ဝင်သေးပဲကားတူလောင်ထားသူတွေပဲဖြစ်ကြပါတယ်။တကယ်လို့ဘယ်ကိုင်းကားတွေပဲတင်သွင်းရမယ်ဆိုတဲ့စီကံသတ်မှတ်လိုက်ရင်ဂျပန်တပတ်ရဲ့ကားတွေတင်သွင်းခွင့်ရှိတော့မှာမဟုတ်ပါဘူး။ကားလောကက90ရာခိုင်နှုန်းသောကားတင်သွင်းသူတွေဟာဂျပန်ဈေးကွက်နဲ့ချိတ်ဆက်ပြီးတပတ်ရဲ့ကားတင်သွင်းနေကြသူတွေပါ။အဲ့ဒီလူတွေအခက်အခဲတွေတွေ့ကြမှာဖြစ်တယ်လို့ပဲအတင်စနစ်နဲ့ကားတင်သွင်းတူလောင်ထားသူတွေလည်းသူတို့ရဲ့ဂျပန်တပတ်ရဲ့ညာကိုင်းကားတွေကိုဘာလို့အမှန်မသိဖြစ်သွားနိုင်ပါတယ်။ဒီပြဿနာဘလောက်နဲ့ရှမ်းပြီးဘလို့ဖြေရှင်းတဲ့လဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။အားလုံးသိကြပြီးတဲ့အတိုင်းဥနေဝင်လက်ထက်မတိုင်မီအချိန်ထိမြန်မာနိုင်ငံရဲ့လမ်းစနစ်ဟာလက်ဝဲကမောင်းစနစ်ပါဥနေဝင်လက်ထက်ရောက်မှသူတဦးတည်းသဘောနဲ့လက်ရကမောင်းစနစ်ကိုပြောင်းလိုက်တာဖြစ်ပြီးဘေးဒင်းရရချီတာလို့ဝေဖန်ပြောဆိုကြပါတယ်တကယ်တော့စနစ်တစ်ခုကနေတစ်ခုပြောင်းတယ်ဆိုတာလွယ်လွယ်လုပ်လို့ရတဲ့ကိစ္စမဟုတ်ပါဘူးတမ်းပြည်ထဲမှာဘလူကားတွေတင်သွင်းထားသလဲဘလူကားမျိုးတွေတက်ဆင်ထုတ်လုပ်နေသလဲစတာတွေကိုအရင်ကြည့်ရပါမယ်ဘာတစ်ခုမှဂိမ်းမဆိုင်ပဲအပြောင်းလဲလုပ်မယ်ဆိုရင်တော့နှောင်းတင်တွင်လာမဲ့ကားတွေပြည်တွင်းမှာထုတ်လို့မဲ့ကားတွေဟာလက်ရကမောင်းစနစ်နဲ့ကိုက်ညီမဲ့ဘယ်ကိုင်းကားတွေဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်တွေရှိဖို့လိုအပ်ပါတယ်ခက်တာကအာနာရှင်ဦးနေဝင်ရောသူ့နောက်ပိုင်းအာနာသိမ့်ပြီးတက်လာတဲ့ဗိုလ်ချုပ်စောမောင်နဲ့ဗိုလ်ချုပ်မှုကြီးတန်းရွှေတို့ရဲ့စစ်အစိုးရကပါဒီလိုစနစ်ကျနာမှုမျိုးမလွတ်ခဲ့ကြပါဘူးလက်ရကမောင်းတိုင်းပြည်မှာအလွန်မသင့်တော်တဲ့ကားမောင်းသူကားပေါ်လိုက်ပါသူလမ်းပေါ်ကလူအလုံးကိုအာဏာပေးနိုင်တဲ့ဂျပန်ပြည်ကတပတ်ရက်ညာကိုင်းကားတွေကိုတင်သွင်းခွင့်ပေးခဲ့ပါတယ်။2000ခုနှစ်မတိုင်ခင်တုန်းကဆိုတရုတ်နိုင်ငံဟာလည်းဖွံ့ဖြိုးမှုနှိမ့်နေသေးပြီးကားတင်သွင်းခွင့်ကိုလည်းကျတ်ထားတဲ့ကာလဖြစ်ပါတယ်။ပြည်တွင်းမှာကားထုတ်လုပ်မှုမဖွံ့ဖြိုးသေးတော့ကားမောင်းကိုသွင်းတဲ့လုပ်ငန်းပါထွန်းကားခဲ့ပါတယ်။အဲ့ဒီအချိန်မြန်မာနိုင်ငံမှာကားတင်သွင်းခွင့်ပေးလိုက်လို့ဂျပန်တပတ်ရဲ့ကားတွေဈေးပေါပေါနဲ့ဝင်လာခြင်းတရုတ်နိုင်ငံဘက်ကိုနေဆက်ကနေတင်ပို့ရောင်းချတာတွေလည်းလုပ်ခဲ့ကြပါသေးတယ်။ဒါပေမဲ့တရုတ်တွေကညာကိုင်းကားတွေကိုလက်မခံပါဘူး။ဒီလိုနဲ့ဂျပန်ကသွင်းလာတဲ့တပတ်ရဲ့ကားတွေကိုမန္တလေးမှာညာကိုင်းကနေဘယ်ကိုင်းကိုပြောင်းကြပါတယ်။ပြီးတော့တရုတ်ပြည်ကိုတင်သွင်းပါတယ်။ပြောရရင်တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့လက်ရကမ္ဘောင်းစနစ်တူပါတယ်။ဒါပေမဲ့ဘလောက်ပဲကားရှာရှာဘလောက်ပဲမဖွံ့ဖြိုးပဲနေနေသူ့လမ်းစနစ်နဲ့မကိုက်ညီတဲ့ညာကိုင်းကားတွေကိုတော့ခိုးပြီးတော့မသွင်းကြပါဘူးမြန်မာနိုင်ငံမှာသာစနစ်မရှိတော့လက်ရကမောင်းလမ်းစနစ်မှာညာကိုင်းကားတွေကိုသွင်းခွင့်ပေးအသုံးပြုစေခဲ့တာပါအကျိုးဆက်ကတော့ဘတ်ကားတွေကုန်ကားတွေမှာဆိုရင်ဒရိုင်ဘာတယောက်တည်းမောင်းလို့မရပါဘူးကားရင်ရောပြောင်းလို့ရင်ဖြစ်စေရှေ့ကားကိုကြော်တက်ရင်ဖြစ်စေရင်ဦးကန်းဘယ်ဘက်ချမ်းမှထိုင်နေသူကကုညီသဘောကြည့်ရှုပေးနေရပါတယ်ရင်အကူနောက်တယောက်ထားရတယ်ဆိုတဲ့အဓိပ္ပာယ်ပါအခုလိုပုံစံမျိုးဘယ်နိုင်ငံမှမရှိခဲ့ပါဘူးရင်ငယ်လေးတွေမှာကြတော့အန္တရာယ်အလွန်များပါတယ်ကားကြော်ထက်ဖို့အရေးတစ်ဖက်ရင်ကျော်ရှင်းမရှင်းမမြင်နိုင်တာမှုကားကိုခေါင်းပြူထွက်လိုက်ရှေ့ကကားလာရင်ပြန်ဆုတ်လိုက်လောက်ရတာအလွန်အန္တရာယ်များပါတယ်မြန်မာနိုင်ငံကလမ်းတွေဟာကျင်းတာလမ်းအရည်သွင်းညနာကလည်းတစ်ချက်ပါဝင်ပါတယ်အခုလိုလက်ရမောင်းစနစ်မှာညာကိုင်းကားတွေကိုအသုံးပြုခွင့်ပေးလို့ရင်မတော်တဆမှုဘလောက်ဖြစ်ရတယ်လူဘလောက်သေဘလောက်တန်ရရတယ်ဆိုတာလိလာမထားလို့စဉ်းရင်းစရာလည်းမရှိပါဘူးယင်ထင်းဌာနတွေကလည်းမတော်တဆဖြစ်တိုင်းလမ်းကြောက်ညာကိုင်းကြောက်ဆိုတာဘယ်သောအခါမှမှတ်တမ်းမတင်ပါဘူးအခုထုတ်ပြန်လိုက်တဲ့မော်တော်ယာဉ်ဥပဒေမှာတော့တိကျတဲ့သတ်မှတ်ချက်ပေါ်ပြမထားပါဘူးမြန်မာနိုင်ငံဟာလက်ရကမောင်းစနစ်ကျင့်သုံးတဲ့နိုင်ငံဖြစ်တယ်ဒါကြောင့်ဘယ်ကိုင်းကားများကိုသာတင်သွင်းခွင့်ပေးမယ်စတာမျိုးဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ် ဒီသတ်မှတ်ချက်ဟာနီးဥပဒေမှာပါလာမှာတော့ဖြစ်ပါတယ်ဒါပေမဲ့ဒါနဲ့ပတ်သက်ပြီးအစိုးရကစဉ်းစားဖို့လိုတာကတကယ်လို့လမ်းစနစ်ကိုလက်ရကမောင်းဆက်လက်မောင်းရင်ဘယ်ကိန်းကားပဲတင်သွင်းရောင်းချဖို့မဖြစ်မနေသတ်မှတ်ရပါလိမ့်မယ်နောက်တစ်ချက်ကတော့ပြည်တွင်းကိုရောက်နေနှင့်ပြီးမရောင်းရသေးတဲ့ကားတွေကိစ္စဘယ်လိုလုပ်မလဲအခုရောက်နေပြီးတော့လမ်းစနစ်နဲ့မကိုက်တဲ့အန္တရာယ်များတဲ့ဂျပန်တပတ်ရဲ့ကားတွေကိုဘယ်အချိန်မှဖျက်သိမ်းမလဲစတဲ့စီမံကိန်းတွေကိုလည်းဆွဲထားရပါမယ်ကားတင်သွင်းတဲ့ကုန်တွေတွေအတွက်ကတော့ပူစရာမလိုပါဘူးလက်ရှိဂျပန်ကနေတပတ်ရဲ့ကားတွေသွင်းနေရကနေတခြားသင့်လျော်တဲ့နိုင်ငံကနေဘယ်ကိုင်းကားတွေသွင်းလာကြပါလိမ့်မယ်ဒီလိုစီကံမျိုးမြန်မာနဲ့လမ်းစနစ်တူပြီးဆင်းရဲတဲ့ကမ္ဘောဒီးယားလိုနိုင်ငံလေးတောင်လုံးနိုင်ရင်မြန်မာနိုင်ငံအနေနဲ့လည်းအကောင့်ထဲပို့နိုင်လိမ့်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်